မလေးရှားနိုင်ငံလူမှုထင်းသိမ်းရေးစခန်းတစ်ခုမှာဒီနေ့မနေ့အစောပိုင်းကလူဝင်စံကအခြေအနေတစ်ခုဖြစ်ပြီးတဲ့နောက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေက6ဦးသေဆုံးသွားတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံပြည်နှံပြည်နယ်မြောက်ပိုင်းစွန်ကိုင်းဘာကပ်လူမှုဆိုင်ရာယာယီထင်းသိမ်းစခန်းကနေတကားတွေနဲ့အားစုတွေကိုချုပ်ဖြတ်ပြီးရိုဟင်ဂျာ582ယောက်ထွက်ပြေးသွားတာပါ။အဲ့ဒီအထက်ကအမျိုးသား2ဦး၊အမျိုးသမီး2ဦး၊မိန်းကလေး2ဦးနဲ့ယောက်ျားလေး2ဦးတို့ဟာစခန်းနဲ့9မိုင်လောက်အကွာကဝေပြေလက်မကြီးတစ်ခုကိုဖြတ်ကူးဖို့ကြိုးစားရင်းကားတိုက်ပြီးသေဆုံးသွားကြတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ထပ်ပြေးသွားသူတွေက362ယောက်ကိုပြန်ဖမ်းမိခဲ့ပြီးလွတ်မြောက်ဆဲကျန်းလူတွေကိုမလေးရှားရဲတပ်ဖွဲ့နဲ့တခြားဖွဲ့စည်းတွေအပြင်အရက်သားတွေကပါဝိုင်းပြီးရှာဖွေနေကြပါတယ်။စခန်းမှာရုံးဝင်းစခတ်ဖြစ်ရတဲ့အကြောင်းရင်းကိုအတိအကျမသိရသေးဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။မွတ်စလင်လူဦးရေအများစုရှိတဲ့မလေးရှားနိုင်ငံဟာမြန်မာနိုင်ငံကတားမမို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်တွေအများဆုံးတွားကျင်ကြတဲ့နိုင်ငံဖြစ်ပါတယ်။မလေးရှားနိုင်ငံဟာဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတစ်ခုမဟုတ်ပေမဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူနေစီယာကအသိမှတ်ပြုထားတဲ့ဒုက္ခသည်နဲ့နိုင်ငံရေးခွင့်လုံးဝင်လျှောက်ထားသူ3,800လောက်ကိုလက်ခံထားပါတယ်။အဲ့ဒီအထက်မှာရိုဟင်ဂျာ3,000နဲ့မြန်မာနိုင်ငံကတခြားတိုင်းရင်းသားတွေလည်းပါဝင်ပါတယ်။နိုင်ငံတွေတရားမဝင်ဝေရောက်နေတိုင်းသူတွေကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးပြီးလူမှုစခန်းတွေမှာထိန်းသိမ်းထားပါတယ်။အဲ့ဒီစခန်းတွေဟာလူတွေပြစ်ကြက်နေပြီးကျန်းမာရေးနဲ့မကန့်ညီဘူးလို့လူခွင့်ရေးအဖွဲ့တွေကဝေဖန်ပြစ်တင်ထားပါတယ်။အခုရုံးဝင်းစံကတ်ဖြစ်တဲ့လူမှုစခန်းမှာအခင်းဖြစ်တဲ့အချိန်ကကလေးငယ်139ယောက်အပါအဝင်ရိုဟင်ဂျာဒုက္ခသည်664ယောက်ကိုထိန်းသိမ်းထားပါတယ်။